ကျင်းပြည်နယ်ညဝင်မြို့ကရှင်မြစန္ဒီအင်ညာမထည့်ရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့တက်ချော်လှုပ်ရှားသူဒေါ်နော်ဦးငါကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဘာကြောင့်ဖမ်းထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ညဝရီမြို့ကုံတွယ်ရေးဆောင်ပေးကရှင်မြစန္ဒီအင်ညာအရေးကလည်းအခြေအတင်ဖြစ်နေတာနှစ်နှစ်ကြီးရှိနေပါပြီ။နားဆင်ကြရအောင်ပါရှင်
။ဖမ်းရစတဲ့ပြည်သူများအေးချမ်းစွာနေထိုင်ရရေး
ညဝီကရှင်မြစန္ဒီအင်ယာမဖြစ်သိင်းရင်ဆန္ဒပြခဲ့ကြတဲ့အတန်တွေပါထိုင်းမြန်မာနေဆက်မျိုးညဝီကကုံသွေးရေးဆောင်ဘေးမှာရှိတဲ့ရှင်မြစန္ဒီအင်ယာဝင်အတွင်းကအင်တချို့ဖြစ်သိင်းဟာကိုစန့်ကျင်တဲ့အနေနဲ့တင်းနှံကနေမှာအင်ယာမှာနေထိုင်သူယာနဲ့ဖြစ်ပြီးချိတဲ့ဆန္ဒပြကြပါတယ်ဆန္ဒပြသူ3000လောက်ပါမယ်လို့ဖော်ပြပြီးအနာပိုင်တို့ထံကြိုတင်ခွင့်ပြုမိတင်ထားတဲ့ဒီဆန္ဒပြပွဲမှာပူပေါင်းခဲ့သူဒေါ်နော်ဦးငါကိုတနင်္လာနေ့ညနေပိုင်းမှာပဲရဲကဖမ်းဆီးခဲ့တာလို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ကအဖွဲ့ဝင်မဇာဂျီလင်းကပြောပါတယ
်။ဒီညဆန္ဒပြအင်အားကိစ္စကိုဆန္ဒပြဆာတော့ပြတော့ဒီနေ့ကဒီနေ့ဒီနေ့ဆန္ဒပြရမှာမမျိုးရိဆန္ဒမှာဆန္ဒညဆန္ဒရဆောင်းအောင်
ညဝီမှာဆနပြတ်မဲ့သူတွေကဒေါ်နော်ဦးငါကိုအကူအညီတောင်းတာကြောင့်လာရောက်ပူးပေါင်းတာဖြစ်ပြီးညနေ9နာရီလောက်ရန်ကုန်ကိုပြန်ဖို့ကားပေါ်မှာထိုင်နေတဲ့ဒေါ်နော်ဦးဆာကိုညဝီရဲတပ်ဖွဲ့ကလာပြီးတော့ဖမ်းသွားတာလို့လည်းမဆာကြီးရင်းကပြောပါတယ်။ရဲတွေကလက်ထိတ်ပဲပါပြီးလက်နက်တွေကန်ဆောင်ထားတာတော့မရှိဘူးလို့လည်းပြောပါတယ်။တက်ကြွလှုပ်ရှားသူဒေါ်နော်ဦးဆာကိုတော့လက်ရှိညဝီရဲစခန်းမှာထိမ့်သိမ်းထားတယ်လို့လည်းမဆာကြီးရင်းကအခုလိုပြောပါတယ်။
အင်းမကိစ္စအင်းမျိုးတပြားချုပ်ခင်ရတဲ့အတော့မဖြစ်ဘူးပေါ့နော်အင်းမျိုးမဖြစ်ဘူးဆိုတော့ဒီဆန္ဒပြပါလိမ့်မယ်အဲဒီဘောင်းဆောင်ကြောင်းမှာဆောင်ကြောင်းမှာအဲမနက်ခုနိုက်ကအနိစ္စပတ်သက်တာပဲဒီမှာကျွန်တော်ဥပမာလေးပြောရလို့ကြောင်းနေမှာလည်းတော့ဆိုတော့ကျွန်တော်အလားရောက်ပေးပြီးဒီတေးစနေလို့တော့မပါဘူးဒီလိုနော်
ဒီဆွေရခစ်ကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအပတ်စဉ်စုတောင်းဝတ်ပြုမှုတွေလုပ်ခဲ့တဲ့တက်ကြွလှုပ်ရှားသူဒေါ်နော်ဦးငါကတော့ဆင်ဆွေရလက်ထက်မှာလဲဖမ်းဆီးထောင်ချခံခဲ့ရဘူးသလိုဦးသိန်းစိန်ဦးဆောင်တဲ့အရတအစိုးရလက်ထက်2015ခုနှစ်ကလဲလက်ဗရောင်းတောင်ကျေးမီစီမံကိန်းကိုမြန်မာနိုင်ငံကတရုတ်တန်ရုံရှိသွားပြီးတော့ဆန္ဒပြခဲ့မှုနဲ့ထောင်ခံချမှတ်ခံခဲ့ရဘူးပါတယ်ညဝီကုံသွယ်ရေးဆောင်ပေးကစနစ်တကျအကွက်ချဆောက်လုပ်ထားတဲ့ရှင်မြစန္ဒီအင်ညာဝင်းမှာတော့အိမ်အလုံးကြီးတစ်ထောင်ကျော်ရှိနေပါတယ်။လူမနေတဲ့မြေခွက်တွေအင်းကြီးကိုဖြိုဖျက်တာတွေလည်းရှိနေတာပါ။တနင်္လာနေ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကရှင်မြစန္ဒီအင်ညာဖျက်သိမ်းမှုအလိုမရှိဆိုတာအပါအဝင်အင်ညာနဲ့ပတ်သက်ပြီးအနာပိုင်တွေဘက်ကတရားမျှတစွာဆုံးဖြတ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ရှင်မြစန္ဒီအင်ညာဝင်းကပေါ်ပေါက်လာတာလဲနှစ်ပိုင်းနဲ့ရှိသေးပြီးဝယ်ယူနေထိုင်နေကြတာဖြစ်ပါတယ်။မဇာကြီးလင်းကတော့အခုလိုပြောပါတယ်
။အဲဆက်တဲ့ဟာလဲဆက်တယ်မှာတချို့လူနေအိမ်ကြီးလဲဆက်တယ်။မကဘာမလို့တို့ရတော့အဆန်သေးဝယ်ယူနေကြတယ်ဒီအိမ်ကလူရပါလိ။အခုမှမလို့တို့ဒီမိကျောင်းကိုကျတော့ဆက်တယ်မှာ
။ညဝီမျိုးရှင်မြစန္ဒီအင်ယာဝင်းအတွင်းကအိမ်ကြီးဖျက်ရှားပေးဖို့တတော်ဦးစီးဌာနကအခုအေဒီလ၄ရက်နေ့ကတတိပေးထားပါတယ်2016ခုနှစ်လောက်မှာကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ DKPA ကချထားပေးခဲ့တယ်ဆိုတဲ့ဒီအင်အားစီမံကိန်းကိုဆက်ပြီးမလုပ်ဖို့ပြည်ညာအနာပိုင်တို့ဘက်က2018ခုနှစ်တုန်းကတားမြစ်ခဲ့သေးတာလို့လည်းဒေသခံတွေကပြောပါတယ်တနင်္လာနေ့ကဆန္ဒပြပွဲမှာတော့ညဝီမျိုးတွင်တန်းစီလျှောက်ပြီးတော့ငင်းချမ်းစွာဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်ရှင်